င်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အမျိုးသားလွတ်တော်မှာဇူလိုင်လအကုန်ကပြင်ဆင်အတည်ပြုခဲ့တဲ့တက်မတော်အဥပဒေပုံမှန်ခွဲဟာစစ်ဖက်ဆိုင်ရာတရားရုံးတွေမှာရင်ဆိုင်ရမယ့်အောက်ခြေစစ်သားတွေအတွက်တရားမျှတရေးအကာအကွယ်မဲ့စေကြောင်းလူခွင့်ရေးဥပဒေပညာရှင်တွေထောက်ပြခဲ့တာနဲ့ပတ်သက်လို့တင်ဆက်မှာပါ။ကျမအင်ဂျင်နိုင်ပါရှင်။အောက်ခြေတပ်သားတွေကိုစီကံပုံမှုတင်ကျပ်ဖို့ဆိုပြီးအမျိုးသားလွတ်တော်မှာဇူလိုင်လ30ရက်နေ့ကဒုတိယဗိုလ်မှူးကြီးအောင်ထွန်းလင်းကနေ1959ခုတက်မတော်အဥပဒေပုံမှန်125ပုံမှန်ခွဲ1ကိုပြင်ဆင်ကြောင်းအဆိုတင်သွင်းရမှာအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဖေချစ်ကထောက်ခံပြီးကန့်ကွက်သူမရှိအတည်ပြုခဲ့တာပါ။အရင်ဥပဒေပြဋ္ဌာန်းချက်မှာစစ်သားတအုပ်ဟာပြစ်မှုကျူးလွန်တဲ့နေ့ရက်ကနေ3နှစ်ကျော်သွားပြီဆိုရင်အဲ့ဒီပြစ်မှုအတွက်စစ်တရားရုံးနဲ့စစ်ဆေးစီရင်ခြင်းကိုစတင်မပြုလုပ်ရလို့ဖော်ပြထားပါတယ်။ဒါပေမဲ့အခုပြောင်းလဲလိုက်တာကပြစ်မှုကျူးလွန်တဲ့နေ့ရက်အစားအာဏာပိုင်ကစတင်သိရှိတဲ့နေ့ရက်လို့ပြင်ဆင်လိုက်တာဖြစ်ပါတယ်။ဒီပြင်ဆင်ချက်အရဆိုရင်အောက်ခြေစစ်သားတွေအရေးယူနိုင်ရေးအထက်အရာရှိတွေကိုအာဏာပေးလိုက်တာမျိုးဖြစ်နေပြီးဥပဒေအရအားနည်းချက်တွေရှိနေတယ်လို့ကချင်ပြည်နယ်အခြေဆိုင် Federal ဥပဒေ Academy ကျောင်းအုပ်လူခွင့်ရေးရှေ့နေဦးအောင်ထူးက VOA ကိုပြောပါတယ်။
အရင်ဥပဒေဟောင်းမှာတော့ဖြစ်ရင်ချင်းချင်းလေးပဲတက်မတော်သားတယောက်ရေးယူမယ်ဆိုရင်၃နှစ်တန်းကာလတော့မှရေးယူရတယ်။၃နှစ်တန်းကာလဘယ်ကနေစတွေ့လဲ။ပြင်းမှုစတင်ကျူးလွန်တဲ့ရဲကစတွေ့တယ်။အဲ့ဒီကြားထဲမှာရေးယူ။ဥပဒေရွေချက်ကပဲဆိုမြန်မြန်ရေးယူဖို့တက်မှာပြထားရတယ်။ဒါဆိုအခုပြင်မဲ့ဟာအထက်တော်တော်ပြင်လိုက်ပြီလို့သိရတာပေါ့လေ။အဲ့ဒါရပါလဲဆိုတဲ့အခါကျတော့ပြင်းမှုကျူးလွန်ကြောင်းစတင်သိရှိတဲ့ရဲကနေစရေးယူမယ်။ကဲကောင်းပြီအခုဟာရိုညာကိစ္စကာကျိုးမင်းအောင်လိုင်းနဲ့အစင်းမြင်ရရှိတယ်အမိန်ပေးလိုက်တယ်။အောက်မှာကျူးလွန်လိုက်ပြီ။သူတို့မိန်တဲ့ကျူးလွန်ရတာနော်အဲ့ကကြာကျူးလွန်တဲ့လူတွေကိုရေးဦးမလားမယူလားဆိုတာအထက်ကကာကျိုးမင်းအောင်လည်းအစိမ့်မြင်ရရှိတယ်တော့ရောက်သွားပြီအောက်ကတိုင်းမှုနဲ့အောက်ကတမမှုတွေအစင်တီကအကုန်လုံးကကာကျိုးမင်းအောင်လည်းနဲ့သူအစိမ့်မြင်ရရှိပြီးရဲ့အမိကိုနာခံနေတဲ့ကာလပတ်လုံးရေးမယူဆိုတော့ပြင်းမှုကျူးလွန်ကြောင့်စတင်သိရှိရဲ့ရဲ့ဆိုတာဘာကိုပြောရလဲဥပဒေကလုံးဝဝေဝါးပါပြီအဲ့တော့အောက်ကလူတွေကိုရေးဦးဖို့ပဲအထက်ကပုဂ္ဂိုလ်များကအာဏာရှိအဲ့တော့ငါ့ကိုဘယ်တော့ရေးယူမလဲဆိုတာဘယ်သူမှမသိတော့အဲ့တော့ကာကျိုးမင်းအောင်လိုင်းနဲ့သူ့အစ်မရရှိတဲ့ပြည်ထောင်အမိကိုနားထောင်နေတဲ့နာခံနေတဲ့ကာလပတ်လုံးအောက်ကပုံကရေးမယူထားလိုက်တော့ဆိုတဲ့အခြေအနေကြီးကတက်ထဲမှာဖြစ်သွားမယ်အဲ့ဒီဥပဒေတည်ပြီးသွားမယ်ဆို
အခုလိုတက်မတော်သားတဦးပြစ်မှုကျူးလွန်တဲ့နေ့ရက်အစားအာဏာပိုင်ကစတင်သိရှိတဲ့နေ့ရက်လို့ပြင်ဆင်လိုက်တဲ့အတွက်ဘယ်အချိန်ကပဲပြစ်မှုကျူးလွန်ခဲ့သည်ဖြစ်စေအပြစ်ရှိတယ်ဆိုရင်စစ်တရားရုံးနဲ့အရေးယူခံရမှာဖြစ်တယ်လို့တက်မတော်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းကသတင်းတောက်တွေကိုပြောခဲ့ပါတယ်ဒါပေမဲ့ဒီပြင်ဆင်ချက်အရာအောက်ခြေတပ်သားတွေကိုတင်းတင်းမာမာချုပ်ကင်ခြင်းတဲ့သဘောတွေ့ရပြီးတရားခဏ်အဖြစ်စီရင်ခံရမယ့်စစ်သားတွေအတွက်အကာအကွယ်လုံးဝမရှိဖြစ်နေကြောင်းစစ်ဖက်ဆိုင်ရာသုတေသီတချို့ကသုံးသပ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာစစ်ဖက်ဆိုင်ရာတရားစီရင်ရေးအထူးသဖြင့်စစ်ဖက်အယူခံတရားရုံးဟာကာကွယ်ဦးစီးချုပ်ရဲ့လက်ထဲမှာရှိနေတဲ့အတွက်စစ်မိတ်ပေးသူတွေကပြစ်ဒဏ်ကနေကင်းလွတ်နေပြီးအောက်ခြေစစ်သားတွေကိုပဲကြိုက်တယ်လို့အပြစ်ပေးအရေးယူနိုင်ကြောင်းဦးအောင်ထူးကထောက်ပြပါတယ်။
စစ်ကုံရတရားစီရင်ခံရပြီကုတ်မာရှင်တရားစီရင်ခံရပြီဆိုရင်တစ်ဖက်ဆောင်နေဖြစ်နေတယ်အဲ့ဒါပါဆိုတရားခံဘက်ကနေလိုက်ပါဆောင်ပြီးမဲ့အင်အားကဒုနဲ့တဲနဲ့ရှိမနေဘူးသို့တော့တရားလူဘက်ကတရားဆွဲရရှိပဲစစ်ကောင်ကခံတဲ့တရားဆွဲရရှိရ very powerful ဖြစ်နေတယ်ဘယ်မမြတ်တရားစီရင်ဖြစ်နေတယ်ဒါကြောင့်ခြုံပြောမယ်ဆိုရင်တော့ပြင်လက်ရှိသွားနေတဲ့1959အဥပဒေနဲ့အခြေခံပြီးသွားနေတရားနီးဥပဒေနဲ့အခြေခံသွားနေတရားယုံကြီးဟာခဏအချိန်မှာလေပတ်မှုကတော်တော်ကူလေးကူပဲအတရားမြတ်တဲ့အကူကြီးနဲ့စန့်ကျင်နေတယ်။တရားဆွဲခံရေးဖို့အတွက်ညှိနှိုင်းချက်မရှိတော့ဖြစ်တယ်။သူတို့အမိန်ပေးလို့နားထောင်ရင်းနဲ့လိုက်နာပေါ်ဆောင်ရင်းနဲ့ပြုံးမှုကျူးလွန်တဲ့စစ်သားတွေလိုဖြစ်ရင်ပုံသဏ္ဍာန်ရပြစ်ဒဏ်ချလိုက်မယ်။ပြီးရင်ပြန်လွတ်တာမျိုးတင်းတယ်မှာဖြစ်တဲ့ကိစ္စမျိုးပေါ့။တရားမဝင်ကိုကျင်တရားမဲ့တဲ့ဖြစ်ရတဲ့တောက်လျှောက်စစ်ပစံတရားဝင်ပတ်မှုတွေမှာဖြစ်နေတာ
2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာတပ်မတော်ရဲ့နယ်မြေရှင်းလင်းရေးအတွင်းရိုဟင်ဂျာမွတ်စလင်တွေကိုဖိနှိပ်ခဲ့မှုမှာမြန်မာအစိုးရဘက်ကလူမျိုးတုံးတပ်ဖြတ်မှုကာကွယ်တားဆီးရေးစာချုပ်ချိုးဖောက်ခဲ့ကြောင်းဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကမြန်မာအစိုးရကို2019ခုနှစ်မှာ ICJ နိုင်ငံတကာတရားရုံးမှာအမှုဖွင့်ခဲ့တာဖြစ်ပါတယ်Netherlands နိုင်ငံ ICJ တရားရုံးကကြားနာပွဲကို2019ခုနှစ်ဒီဇင်ဘာလကတက်ရောက်ခုခံခြေပခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့တက်မတော်ရဲ့ပြစ်မှုကျူးလွန်မှုတွေကိုပြည်တွင်းဥပဒေနဲ့ကင်တွယ်အရေးယူမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒီကြားနာပွဲမှာရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတောင်ဆန်းစုကြည်ကအတိမတ်ပြုတုံ့နှုံးခြင်းမရှိခဲ့ပါဘူးရှင်။